ချင်းပြည်နယ်မင်းတပ်မြို့မှာဒေသခံတဦးညဘက်အိမ်ပြန်ချင်းစစ်တပ်ကလိုက်လံပစ်ခတ်ပြီးနေအိမ်ကိုမိရှုခဲ့တာကြောင့်အဲ့ဒီဒေသခံထိဆုံးသွားခဲ့ပါတယ်။ဒါပြင်သခိုင်းတိုင်းရွှေဘူမြို့မှာလည်းပောက်ကွဲမှုဖြစ်ပြီးတော့စစ်တပ်ဘက်မှထဏ်ရန်ရတာတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုငင်းချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဇူလိုင်လ22ရက်နေ့ကြာသပတေးနေ့ညပိုင်းကမင်းတပ်မြို့မှာညဘက်နေအိမ်ပြန်လာတဲ့လူငယ်တဦးကိုစစ်တပ်ကလိုက်ပစ်ပြီးနေအိမ်ကိုမိရှို့ခဲ့တာကြောင့်အဲ့ဒီလူငယ်တေဆုံးသွားသလိုသူ့ရဲ့ဖခင်ဟာလည်းမီးလောင်ဒဏ်ရာတွေနဲ့ဆေးရုံတင်ထားရတယ်လို့မင်းတပ်ဒေသခံတဦးက VOA ကိုပြောပါတယ်
။ကိုယ့်ရဲ့မှာမီးလောင်တာကကျွန်တော်လေ့လာကြည့်တော့ဒီည10:00ဝန်းကျင်မှာဟိုလူငယ်တယောက်ကသူ့အိမ်ပြန်လာပေါ့။လိုက်တဲ့ခါကျတော့သူကပြေးတော့သူ့အိမ်ပြန်တဲ့ချိန်မှာပတ်ပြန်ခဲ့ဟိုရေးရီတပ်တွေကပြေးပြီးတော့သူ့ကိုပြစ်ကြတာ။လိုက်ပြီးပြစ်တာနဲ့သူကပြင်းပြင်းနဲ့ပြင်းကိုကြံရသွားတာပြင်းနဲ့ပြင်းရတော့တည်းပြင်းကိုတမန်နဲ့လည်းပြစ်တယ်ပြင်းနည်းလို့ရှိုးတယ်အမျိုးရှိုးညမဲလူငယ်ကတော့ချင်းပြီးပြေးသွားတယ်လို့ပြောတယ်မြေပြင်းတွေကမီးလောင်သွားတယ်ပြင်းသူ့ကအခုရှိုးမှာနန်းလေးရှိုးမှာပူကြတယ်လို့ပြောကြတယ်ပြင်းလားရှိမလို့မတူဘူးလို့အဲ့လိုပြောကြတယ်ဒီပြင်းနဲ့ပြင်းနဲ့ညောင်ဝဲရှိရလို့ပြောကြတယ်။ကျွန်တော်မိသားစုရဲ့နေရာဟိုတခြားနေရာမှာနေကြရလို့ပြောကြတယ
်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူး။မင်းတပ်မှ CDF တပ်ဖွဲ့နဲ့စစ်တပ်အကြအပြစ်ခတ်ရက်ဆဲထားတာတပ်တန်းကုန်ပြီးတဲ့နောက်နောက်ထပ်ဆွေးနွေးတာမှာသဘောတူညီချက်မရခဲ့တဲ့နောက်ပိုင်းတိုက်ပွဲတွေပြန်ဖြစ်လာခဲ့ပြီးအခုလိုဖြစ်ပွားခဲ့တာပါ။ဒီနေ့မှလည်းမင်းတပ် CDF နဲ့စစ်တပ်အကြနေလေပိုင်းကလေးကတိုက်ပွဲတွေဖြစ်နေတယ်လို့မင်းတပ် CDF ဘက်ကပြောပေမဲ့တခြားအသေးစိတ်တွေကိုတော့မပြောပါဘူး။စကိုင်းတိုင်းရွှေဘိုမြို့မှာလည်းဇူလိုင်လ23ရက်မနက်ပိုင်းကမြမရှိဆောင်ဗန်အနီးမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သားတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့မြို့ကန်တူက VOA ကိုပြောပါတယ
်။ဟုတ်ကဲ့ CDF ကမြက်ကဝါပေါ့နော်။ဒီဘုံပောက်ကွဲတာကခုနကြီးခွဲရင်းရင်းပေါ့ခုနကြီးနဲ့ခုနကြီးခွဲရင်းရင်းတော့မှာအဲ့ကြတဲ့မှာပေါက်ကြရပြ။ဟိုကပဲစီမူပေါ့နော်။လမ်းမတော်ပေါ့ဗျာ။မြမရှိဆောင်ပန်းကြီးပေါ့။မြမရှိဆောင်ပန်းကြီး။စစ်ကောင်စီတပ်သားတွေစစ်ဆေးတန်းရရရှိပေဗျာ။အဲ့မှာဘယ်လိုကြီးရဲဆိုတာကိုကျွန်တော်တို့သိကြမကြည့်ရဘူး။ဒီကြတာကတော့ဒီစစ်ကောင်စီဘက်ကစစ်ကောင်တန်းရရှိရတော့သိကြရပြ။ဒီဒီမှာအင်ကားနဲ့ပဲပြင်သွားတယ်။ဘယ်လိုကြီးရဲဆိုလို့ခွင့်ချက်ကြီးစစ်ကောင်စီဘက်ကလည်းဒီဒီဒီတရင်ထွက်ပေါ်လာတာမရှိဘူး။အဲဒီဒီမှာလေဒီလိုရှိနေတာအကြီးတင်းပြထားတာမရှိဘူး။ပုံမှန်တိုင်းလည်းလုံးဝမတော်လားတော်လားနေရပြပုံတိုင်းနဲ့
ရွှေဘုံမြို့မှာဗန်တွေကျောင်းတွေအနီးမကြာခဏဆိုသလိုပောက်ကွဲတာတွေရှိခဲ့ပေမဲ့လည်းထိခိုက်ဒဏ်ရာရတာတွေတော့မရှိခဲ့ဘူးပါဘူးခင်ဗျာ